င်္ဂလားဒေ့ရှ်နိုင်ငံဟာလူ့သမားတွေရဲ့အခွင့်အရေးကာကွယ်ဖို့ပြက်ကွက်တယ်လို့ဆိုပြီးပင်္ဂလားဒေ့ရှ်ကိုပေးထားတဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအကျိုးခံစားခွင့်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားကဆိုင်ငံ့ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်မှာအံ့ဩရတယ်လို့ပင်္ဂလားဒေ့ရှ်နိုင်ငံကပြောလိုက်ပါတယ်။ပင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာထဲချုပ်ဆက်ယုံပြိုကျလို့လူ1,200ကျော်သေဆုံးခဲ့ရပြီးတဲ့နောက်နှစ်လအကြာအမေရိကန်ဘက်ကတင်းတင်းကြပ်ကြပ်စောင့်ကြည့်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့စက်ယုံတွေမှာလုံခြုံစေချရမှုပိုပြီးရှိလာစေဖို့ခိုင်မာတဲ့ဆောင်ရွက်ချက်တွေလှုပ်ဆောင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြားနေကပြောပါရယ်။ဒါပေမဲ့သမ္မတဥပမာရဲ့တောက်ကြားနေကဆုံးဖြတ်ချက်ကြောင့်ဘင်္ဂလားဒေ့ရှ်ကအမေရိကန်နိုင်ငံကိုတင်သွင်းတဲ့ကုန်ပစ္စည်းတွေအခွန်ကင်းလွတ်ခွင့်ရနေတဲ့အခွင့်အရေးဆုံးရှုံးတော့မှာဖြစ်ပါရယ်။ဒီအခွန်ကင်းလွတ်ခွင့်အခွင့်အရေးဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးတိုးတက်ကောင်းမွန်စေဖို့ရည်ရွယ်ချမှတ်ထားတဲ့ Generalized System of Preference GSP လို့ခေါ်တဲ့ကုန်သွယ်ရေးဆိုင်ရာအထူးခန်းစားခွင့်အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒီအစီအစဉ်ထဲမှာထဲချုပ်ဆက်ယုံတွေမပါဝင်ပေမဲ့လို့ဆက်ယုံတွေလုံခြုံရေးစိတ်ချမှုရှိရေးအလေးနက်ထားတဲ့ဆိုတော့နိုင်ငံသားကုမ္ပဏီတွေကိုအကြီးအကျယ်နှားချဖို့ကြိုးစားနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရအတွက်တော့အခုဆုံးဖြတ်ချက်ကရှက်စရာကိစ္စတစ်ခုဖြစ်ခဲ့တာပါရှင်။